ရှမ်းပြည်နယ်အတွင်းမှာတိုင်းရင်းသားလက်နက်ကိုင်တွေအကြဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ဒီရက်ပိုင်းအတွင်းတိဘောမြို့နယ်မှာစစ်ပစ်ဒုက္ခသည်300လောက်ရောက်ရှိခိုလုံလာကြပါတယ်။မိုင်းကိုင်မြို့နယ်မှာတော့ဒုက္ခသည်2000ကျော်လောက်တင်းရှောင်နေရပါတယ်။ရန်ကုန်ကဖြစ်ပွားတဲ့ရှမ်းပြည်နယ်ဘက်ကအခြေအနေကိုကိုဇော်ဝင်းလိုင်ကပြောပြပေးမှာပါ
။ကြောင်မဲနဲ့တိဘောမြို့နယ်ဆက်မှာဒီလ10ရက်နေ့ကစပြီး TNLA တောင်းပလောင် SSPP ရှမ်းပြည်မြောက်ပိုင်းပူပေါင်းတက်နဲ့RCSS ရှမ်းပြည်တောင်ပိုင်းတပ်တွေအကြားတိုက်ပွဲဆက်တင်ခဲ့တာပါဒီတိုက်ပွဲတွေဟာဇန်နဝါရီလ23ရက်မနက်ပိုင်းအထိဆက်ဖြစ်နေခဲ့တဲ့အတွက်ဒေသခံတွေဟာကြောင်မဲမြို့ပေါ်ကဘုံကြီးကျောင်းနေနဲ့မိတ်ဆွေတွေအိမ်မှာခိုလုံနေကြရတယ်လို့စစ်ပြေးဒုက္ခသည်တွေအရေးကူညီနေသူတဦးက VOA ကိုပြောပါတယ
်ဟောတောင်မဲမြို့အဆက်ကြီးတော့ဒီအဆက်ဟိုင်းဝေးပေါ့ဒီတိုင်းကြီးလမ်းမကြီးအဲဒီမှာတော့အဲ့ဒီဆန္ဒမှာတော့ဖြားနေတာပဲမနေ့ကလေးဖြားနေကြတာဒီနေ့ကတော့ကျောင်းကျောင်းနဲ့ကျောင်းပဲကြားပေါ့ဟောပေါ့နားခေါ်ပေါ့ဖြစ်ဆောင်ကြီးကတော်တော်ခက်တယ်ကျွန်တော်လူတိုင်းကြီးနဲ့ကျွန်တော်ဖြေလို့မရဘူး။အဲဒါဆိုလည်းဆိုတော့ရော်ရီရတာအများကြီးကတော့ကျောင်းဝင်းမြေနဲ့ကြီးတဲ့အတွက်လူမျိုးတွေကရေးရဲမိတ်ဆွေတွေရင်သွားတာလို့နောက်တော့မှကျန်းမ်းပေးပေါ့မြေနဲ့ကနေနေရနေရရော်ရီကြီးမှာအစီအစဉ်လေးတွေကအဲ့လိုတွားနေတာမျိုးပေါ့ရှိရှိတယ်ကဒီလိုလည်းဘုံကြီးကျောင်းလေးတော့တွားနေတယ်ဖြစ်ဆောင်ဆန်းရော
စစ်ပေးရှောင်လာသူတွေအတွက်ယာယီဒုက္ခသည်စခန်းမရှိသေးတာကြောင့်စီရင်ကောက်ယူဖို့ခက်ခဲနေတာလည်းဖြစ်ပါတယ်။ရှမ်းစာပေရင်ကျေးမှုသင်းစစ်ရှောင်ကော်မတီတွဲဖက်တွင်ရမှုဆိုင်ထုံးဝင်းကသူတို့နေရာကိုဇန်နဝါရီလ12ရက်နေ့ကလူ30ရောက်လာကြောင်းပြောပါတယ်
။အခုကတော့ဒီဟိုပါတော့ဒီ66အုပ်စုတဲ့မန်ဆိုင်ရွာကတော့မနေ့ကနေရှမ်းစာပေရင်ကျေးမှုမြင်နေရဖို့အယောက်30ရောက်လာတယ်။ပြီးလို့ရှိရင်တော့တခြားရွာတွေကလည်းရှိသေးတယ်ဗျ။သူကတော့ဒီဟိုပါတက်ဆိုင်ရအမျိုးတွေအစီအမံတွေရောက်နေတယ်ရှိသေးဗ
ျပြီးခဲ့တဲ့နိုဝင်ဘာလကတင်းရှောင်လာတဲ့စစ်ပြေးဒုက္ခသည်300ကျော်လောက်ကြောင်မဲမြို့ရှမ်းစာပေရင်ကျေးမှုအသင်းမှာခိုလုံနေကြတဲ့အပြင်တန်တိဒုက္ခဓမာယုံမှာ100ကျော်နဲ့တောင်နောက်ဖုန်ကြီးကျောင်းမှာ100ကျော်လက်ရှိအချိန်ထိရှိနေကြောင်းဆိုင်းထုံးဝင်းကပြောပါတယ်တိဘောမြို့မှာဘောကျိုဖျားနဲ့သာသနာ2500ကျောင်းတိုက်မှာစစ်ပြေးဒုက္ခသည်400လောက်အထိရှိနေကြောင်းနဲ့လက်ရှိအချိန်မှာအခက်အခဲမရှိပေမဲ့ရက်ကြာလာရင်ဆန္ဒရိက္ခာအတွက်ခက်ခဲလာနိုင်ကြောင်းနေစီမချာပရဟိတအသင်းကကိုမျိုးကပြောပါတယ
်ဘောကျိုနဲ့ဒီကျောင်းသာသနာ2500ဆို400နီးပါပေါ့အခက်အခဲတော့လောလောဆယ်တော့ဘာမှတော့မရှိသေးပါဘူးသူတို့စားမှုပညာလည်းအဆင်ပြေတယ်ရေရှည်ကြာရင်တော့ကျွန်တော်တို့နည်းနည်းလေးဟုတ်ပါပါဆိုင်ကျတော့ဒူလာပါပေါ့နော်
ကျောင်းစုလမ်းမကြီးအနီးကျောင်းမဲမြို့နယ်ချောင်းကျောက်အုပ်စုနားခေါ်အုပ်စုအတွင်းမှာလက်ရှိတိုက်ပွဲဖြစ်နေပါတယ်လက်ရှိတိုက်ပွဲဖြစ်နေတဲ့နေရာနဲ့တောင်ဘက်လွဲစာနောင်လိုင်းကောင်းဟုံရွာဘက်တွေမှာ RCSS ရှမ်းတောင်တပ်ကအင်အားအများအပြားနဲ့တပ်ဆွဲထားတာကြောင့်တိုက်ပွဲတွေဆက်လက်ပြင်းထန်လာနိုင်ပွဲရှိနေပါတယ်ရှမ်းပြည်နယ်တောင်ပိုင်းမိုင်းကင်မြို့နယ်အတွင်း TNLA တောင်းပလောင် SSPP ရှမ်းပြည်မြောက်ပိုင်းပူပေါင်းတပ်နဲ့ RCSS ရှမ်းပြည်တောင်ပိုင်းတပ်တွေအကြားအခုရက်ပိုင်းဖြစ်နေတဲ့တိုက်ပွဲတွေကြောင့်စစ်ပြေးဒုက္ခသည်2000ကျော်လောက်ဟာလဲမိုင်းကင်မြို့ပေါ်ကဒုက္ခသည်စခန်းတွေမှာခိုလုံနေကြရပါတယ်ခင်ဗျာ